ရက်ပိုင်းအတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းအမျိုးဘာသာသာသနာစောက်ရှောက်ရေးမဘာသာအဖွဲ့မလိုအပ်တော့ဘူးလို့ပြောလိုက်တဲ့မှတ်ချက်စကားနဲ့အဲ့ဒီစကားကိုအခြေပြုပြီးထွက်ပေါ်လာတဲ့နောက်ဆက်တွဲကိစ္စတွေအကြောင်းပါပဲအခုဆိုရင်မဘာသာအဖွဲ့ကြီးကအစည်းအဝေးတစ်ခုကျင်းပပြီးဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောစကားနဲ့ပတ်သက်လို့ခုနှစ်ရက်အတွင်းပြန်ဖြည့်ရှင်းပေးဖို့တကယ်လို့ပြန်ဖြည့်ရှင်းပေးတာမျိုးမလုပ်ရင်ဆန္ဒပြတာလက်မှတ်တွေစုဆောင်းကောက်ခံပြီးတင်ပြတာစတဲ့လှုပ်ဆောင်မှုတွေလုပ်မယ်လို့ကြေညာချက်ထုတ်ပြန်ထားပြီးလည်းဖြစ်ပါတယ်မဘာသာအဖွဲ့ကြီးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့ကြီးဘလို့ကြီးထွားလာသလဲပေါ်ပေါက်ခဲ့တဲ့၃နှစ်တာကာလဘာတွေလုပ်ခဲ့သလဲဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောစကားမှတ်ချက်အချိန်ကြိုက်ဖြစ်ရလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပ
ါမဘာသာအဖွဲ့ဆိုတာအမျိုးဘာသာသာသနာဆောက်ရှောက်ရေးဆိုတဲ့ခေါင်းစဉ်နဲ့ဖွဲ့စည်းထားတာဖြစ်ပြီးဗုဒ္ဓဘာသာကိုကာကွယ်ဆောက်ရှောက်ရေးလုပ်မယ်ဆိုတဲ့သဘောမျိုးတက်ရောက်ပါတယ်မြန်မာနိုင်ငံမှာအစဉ်အဆက်ရှိခဲ့တဲ့တန်ခါအဖွဲ့အစည်းစည်းမျဉ်းတွေအရမဟာနာလို့ခေါ်တဲ့မြန်မာနိုင်ငံဂိုင်းပေါင်းစုံတန်ခါမဟာနာယကအဖွဲ့ကြီးဟာတခုတည်းသောတန်ခါအဖွဲ့အစည်းကြီးဖြစ်ပြီးမဟာနာကလွယ်ရင်အခြားတန်ခါအဖွဲ့အစည်းတွေဖွဲ့စည်းတည်ထောင်ခွင့်မရှိပါဘူးဒါပေမဲ့မဘာသာအဖွဲ့တည်ထောင်သူတွေကသူတို့ရဲ့အဖွဲ့အစည်းကိုတန်ခါအဖွဲ့အစည်းအနေနဲ့တီထောင်ထားတာမဟုတ်ဘူးမဟာနဆရာတော်ကြီးတွေရဲ့ခွင့်ပြုချက်နဲ့အတူ2008ဖွဲ့စည်းပုံခြေခံဥပဒေအရတန်ခါနဲ့လူတွေပေါက်ဆက်ဖွဲ့စည်းတီထောင်ထားတဲ့အသင်းပင်အဖွဲ့အစည်းမျိုးဖြစ်တယ်လို့ဆိုကြပါတယ်တီထောင်ခဲ့ကြီးတဲ့ကာလတွေကိုပြန်ကြည့်ရင်မဘာသာအဖွဲ့ကြီးတဲ့မှာတကယ်ကိုပဲဗုဒ္ဓဘာသာအမျိုးဘာသာသာသနာစောင့်ရှောက်လို့သူတန်ခါနဲ့လူပုဂ္ဂိုလ်တွေပါဝင်ကြတယ်လို့တချို့ဘာသာမတူသူတွေကိုခွဲခြားဆက်ဆံလို့တဲ့အမုန်းပွားလို့တဲ့ရံပြုတ်တိုက်ခိုက်လို့တဲ့တန်ခါနဲ့လူပုဂ္ဂိုလ်တွေလည်းပါဝင်တာတွေ့နိုင်ပါတယ်။တချို့တန်ခါနဲ့လူပုဂ္ဂိုလ်တွေကတော့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိသလားလို့တန်တရားပွားရလောက်အောင်အရင်သမရဦးသိန်းစိန်ရဲ့တီစဲအစိုးရတီစဲအာဏာရပါတီကိုထောက်ခံတဲ့လှုပ်ရှားမှုတွေဒေါက်ဆတ်စုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစန့်ကျင်တဲ့လှုပ်ရှားပြောဆိုမှုတွေလုပ်ကြတာကိုလည်းတွေ့မြင်ခဲ့ကြရပါတယ်။အဓိကပြဿနာတစ်ခုကတော့မဘာသာဗဟုအဖွဲ့ကြီးဟာအောက်ခြေအဖွဲ့အစည်းအသီးသီးရဲ့လှုပ်ရက်တွေကိုတာဝန်ယူမှုမရှိတာပါပဲ။အောက်ခြေမျိုးနဲ့တီနယ်အဖွဲ့အစည်းတွေကနေအခြားဘာသာဝင်တွေအပေါ်အမုန်းတရားပွားစေတဲ့ကြေညာချက်မျိုးထုတ်တာအမုန်းတရားပွားစေတဲ့လှုပ်ရှားမှုမျိုးလုပ်ကိုင်တာတွေနဲ့ပတ်သက်ပြီးမဘာသာဗဟုကသူတို့နဲ့မသက်ဆိုင်တဲ့အကြောင်းအောက်ခြေမဘာသာအဖွဲ့တွေရဲ့သူတို့သဘောသူတို့ဆောင်တဲ့လှုပ်ရှားမှုတွေသာဖြစ်ကြောင်းငြင်းချက်ထုတ်လို့ရှိပါတယ
်။မဘာသာအဖွဲ့ကြီးရဲ့အဓိကလှုပ်ဆောင်ခဲ့ချက်ကိုပြပါဆိုရင်မျိုးသောဥပဒေ၄ခုပြဋ္ဌာန်းနိုင်ရေးကြိုးပမ်းအားထုတ်ခဲ့တာပါလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်နဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြည်တွင်းမှာရောနိုင်ငံတကာမှာပါအငင်းပွားစရာဖြစ်တဲ့အဲ့ဒီမျိုးသောဥပဒေတွေပြဋ္ဌာန်းပေးဖို့ပြည်သူလူထုစီကနေလက်မှတ်တွေစုဆောင်းကောက်ခံပြီးအစိုးရစီတင်ပြတောင်းဆိုတဲ့လှုပ်ရှားမှုလုပ်ခဲ့ပါတယ်မျိုးသောဥပဒေ၄ခုအတည်ပြုနိုင်ခဲ့တဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ဥပဒေတွေအတည်ပြုပေးဖို့မဘာသာအဖွဲ့ကြီးကသမရဦးသိန်းစိန်စီစာရေးတင်ပြတောင်းဆိုပါတယ်သမရဦးသိန်းစင်ကဒါဟာဥပဒေပြည်ရေးကိစ္စဖြစ်တယ်ဆိုပြီးလွတ်တော်နိုင်ကသူရဦးရှိမန်းစီဆက်ပေးဖို့ပါတယ်သူရဦးရှိမန်းအနေနဲ့ဒီဥပဒေမျိုးပြဋ္ဌာန်းဖို့လိုသလားမလိုဘူးလားလိုတယ်ဆိုရင်ဥပဒေဘယ်နှခုပြဋ္ဌာန်းမလဲဘယ်သူ့ကိုရေးဆွဲခိုင်းမလဲစတာတွေကိုလွတ်တော်တွင်ဆွေးနွေးတာမျိုးလုံးဝမလုပ်ပဲသူ့တူဦးဒီသဘောနဲ့ဥပဒေ၄ခုရေးဆွဲပေးဖို့အစိုးရအဖွဲ့ဘက်ဓာတ်ရိုက်တာဝန်ပြန်ပေးခဲ့ပါတယ်အစိုးရဘက်ကရေးဆွဲပေးတဲ့အဲ့ဒီဥပဒေ၄ခုကိုဒီခံဖြိုးနဲ့တပ်မတော်သားအမတ်တွေကြီးဆိုးတဲ့လွှတ်တော်ကနည်းနည်းပါးပါးပြင်ဆင်လာတော့လုပ်ပြီးအတီးပြုတ်ပေးခဲ့တာတွေ့နိုင်ပါတယ်
။လွန်ခဲ့တဲ့3-4နှစ်တာကာလသမရဦးသိန်းစိန်အစိုးရလက်ထက်ကိုပြန်ကြည့်ရင်မြန်မာနိုင်ငံထဲမှာဘာသာခြားတွေပေါ်အမုန်းတရားထားတဲ့ပြောဆိုပြုမှုလှုပ်ရှားမှုတွေများပြားလာတာဘာသာခြားတွေပေါ်အကြမ်းဖက်မှုလှုပ်ဆောင်မှုတွေပေါ်ပေါက်လာတာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာစတာတွေတွေ့နိုင်ပါတယ်။ဒါတွေနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကြီးမှာတာဝန်ရှိတယ်လို့တိုက်ရိုက်မပြောဆိုနိုင်ပေမဲ့မဘာသာအဖွဲ့ကြီးပေါ်ပေါက်လာပြီးမှဖြစ်ပေါ်လာတဲ့ပြဿနာတွေလို့ပြောဆိုမယ်ဆိုရင်တော့ရနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မဘာသာဥဆောင်ဆရာတော်တပါးဖြစ်တဲ့အရှင်ဝီရသူရဲ့ပြောဆိုပြုမှုပုံတွေပါ။အရှင်ဝီရသူရဲ့တရားပွဲတွေမှာဟောပြောမှုအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာရေးသားမှုတွေကိုကြည့်ရင်ဘာသာခြားတွေပေါ်အမုန်းတရားပွားစေတဲ့ဟောပြောရေးသားမှုတွေဖြစ်နေတာတွေ့ရမှာဖြစ်ပါတယ်။အရှင်ဝီရသူရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူမစ်ရန်ဟီလီကိုတိတ္တဇာနဲ့ခိုင်းနှိုင်းခေါ်ဝေါ်ခဲ့တဲ့လောက်ရက်ကတော့ဟိုးလေးတကျော်ပါပဲ ပြောရရင်မဘာသာအဖွဲ့အစည်းပေါ်ပေါက်လာပြီးနောက်ပိုင်းကမ္ဘာမှာမြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာပုံရိပ်ကျဆင်းလာတာကတော့ငင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိအနေနဲ့တန်ခါနဲ့လူတွေအများကြီးပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့ကြီးမလို့အပ်တော့ဘူးဆိုတဲ့စကားမျိုးပြောဆိုတာကတော့အချိန်ဆောလွန်နေပါသေးတယ်။မြန်မာနိုင်ငံမှာအထူးကလိုအပ်နေတာကအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့အကြမ်းဖက်ဖို့လှုံ့ဆော်တာတွေအကြမ်းဖက်တာတွေကိုဥပဒေနဲ့အညီထိထိရောက်ရောက်အရေးယူနိုင်ဖို့လိုအပ်ပါတယ်။ဒါမှသာ NLD အစိုးရအနေနဲ့တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်စီမံခန့်ခွဲအုပ်ချုပ်နိုင်မှာဖြစ်ပြီးတိုင်းပြည်စည်းပွားဖွံ့ဖြိုးတိုးတက်ရေးကိုကောင်းကောင်းမွန်မွန်အကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်။
တိုင်းပြည်မှာအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့ဗုဒ္ဓဘာသာရဲ့စစ်မှန်တဲ့တရားတော်တွေပြန့်နှံ့မှုမတူညီတဲ့ဘာသာဝင်တွေတယောက်နဲ့တယောက်ကြားငြိမ်းချမ်းတဲ့ဆက်ဆံရေးတွေတည်ရှိဖို့ကိစ္စတွေကိုဗုဒ္ဓဘာသာဆရာတော်တန်ဃာတော်တွေဥဆောင်လှုပ်ရှားပါမှအောင်မြင်မှုရနိုင်မှာပါအလားတူမြန်မာနိုင်ငံဗုဒ္ဓဘာသာပုံရိပ်မြင့်တက်လာအောင်လဲဆရာတော်တန်ဃာတော်တွေကပဲပြန်ဆောင်ကျင်းပေးနိုင်ပါတယ်ဒီအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရတာဝန်ရှိသူတွေလုံခြုံဆောင်ရွက်သင့်တာကအဖွဲ့အစည်းတစ်ခုခုကိုထိတ်တက်ရင်ဆိုင်ရေးဆိုတာထက်လောရတစ်ခုချင်းအပေါ်တန်ဃာနဲ့လူပုဂ္ဂိုလ်တဦးချင်းရဲ့ပြုမှုဆောင်ရွက်ချက်တွေအပေါ်အရေးယူဆောင်ရွက်တာမျိုးကပူပြီးသင့်တော်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်